ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ခေါ်ယူမဲ့လွှတ်တော်သစ်အတွက်2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရာထူးတွေအတွက်ခန့်အပ်မဲ့လူတွေစီရင်ကိုထုတ်ပြန်ကြေညာလိုက်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာမွေမြို့နယ်က NLD လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ကရင်ပြည်နယ်မြဝတီမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းကိုအမည်စင်းတင်သွင်းထားတယ်လို့ NLD ပြောခွင့်ရဦးညောင်ဝင်းက AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒီလွှတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌရာထူးဒုတိယဒီကမှာခင်ဗျာဒုတိယဥက္ကဋ္ဌရာထူးဒီအတွက်ကိုတော့ ANP ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်တအူးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းနာလွှတ်တော်ကိုယ်စားလှယ်တအူးတို့ကိုအမည်တင်သွင်းထားတယ်လို့လည်းဦးညောင်ဝင်းကပြောခဲ့ပါတယ်။အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခံရသူမြဝတီမျိုးနယ် NLD လွှတ်တော်ကိုယ်စားလှယ်မန်းဝင်းခိုင်တန်းဟာမျက်နှာသစ်တအူးဖြစ်ပါတယ်။သူနဲ့ပတ်သက်လို့အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့မြမဒီမိုကရေစီအရေးလှုပ်ရှားသူဒေါက်တာမန်းမြင့်ဆိုင်ကိုမြင်းမြန်းကြည့်တဲ့အခါမှာတော့သူကအခုလိုပြောခဲ့ပါတယ
်။အော်ဝင်းခိုင်ပန်းအသက်60လောက်ရှိပြီ။ဝင်းခိုင်ပန်းဆိုတာခိုင်ဆိုတာမဘခိုင်ရဲ့ညီအရေးမလို့ခိုင်ကိုယူသားတာ။သူ့အမေနာမည်ကနန်းကီခိုင်ဒီနာမည်ကနန်းပန်းရှိန်။အဲ့တော့သူ့နာမည်ကဝင်းခိုင်ပန်းဖြစ်သွားတာ။အဲ့တော့သူကဟိုငငယ်တည်းကပါဗတ္တနစ်လေဥစ္စာအသက်20ကျော်တော့ကBL အဝါလေ BBL ပေါ့ BBL အဝါလေ BBL အဝါပြီးတော့သူကရှင်းနေလို့လားပထမတော့တော့ဟိုတို့ဟင်းသရမှာဆိုတော့တို့နင်းနင်းညုံကြော်ဆိုတဲ့မြို့မှာအဲ့မှာရှင်းနေလို့တယ်ရှင်းနေလို့ပြီးတော့သူကမြဝတီကိုပြောင်းသွားတယ်အဲ့မှာသွားပြီးတော့သူကဥစ္စာပေါ့ရှင်းနေရုံသွားဖွင့်တယ်ဖွင့်ပြီးတော့သူကမလုပ်လဲဆိုတော့သူက NLE အလုပ်လုပ်တယ်နောက်ပြီးတော့သူကမရှိဆင်းရဲတဲ့ကျေအမျိုးသားတွေကိုအမှုအလကားလိုက်ပြီးတယ်သူပရဟိတပေါ့အေးအဲ့လိုမျိုးသူကလောက်တာလောက်ရရနာမည်ကြီးလာပြီးတော့သူကအမတ်ဝင်ရတော့အဲ့ဒါအမတ်ဖြစ်သွားဒီကဆွေစုမျိုးစုနာမည်ရလဲရှိတယ်ပေါ့လားမဘတ်ခဲမိအကျဲပါညာလဲဆိုသူကရသွားလားရသွားတော့သူ့ကိုအခုတော့လွတ်တော်ဥက္ကဋ္ဌဆက်လိုက်ပြီးလို့ကြားတာပဲဟုတ်တာလေလူမျိုးစုကလည်းပေါ့ကျေဟိုကျေစက်ကိုဒီမျိုးသားအနေနဲ့ကပထမဆုံးကို့အဖေမန်ပါဆိုင်ကပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တယ်။ဥနေဝင်းအာနာသိန်းတဲ့အချိန်မှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌလေ။အဲ့ဒါမန်ပါခိုင်ရဲ့ညီအရင်ကို့အဖေ။အဲ့ဒါပထမဆုံးကရင်မျိုးသားတွေကလွတ်တော်ဥက္ကဋ္ဌပေါ့။အခုကသူကတော့ဟိုမန်ပါခိုင်ရဲ့ညီပေါ့။အခုတခါသူကလွတ်တော်ဥက္ကဋ္ဌပြန်ဖြစ်တာပဲဒါပါပဲ။ဒီအຫນွယ်တွေကပဲ။